ီဆီယန်ယီလီကသူ့အနေနဲ့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်ညှင်းပယ်ခံလို့မြန်မာနိုင်ငံရဲ့အိမ်နီးချင်းထိုင်းနဲ့မလေးရှားနိုင်ငံကိုတွားရောက်ပြီးတွေ့ဆုံသင့်သူတွေကိုတွေ့ဆုံခဲ့တယ်လို့ဆိုပါတယ်တွေ့ရှိချက်တွေအရမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကြောင့်တောင်အာရှနဲ့ရှစ်တောင်အာရှနိုင်ငံတွေကိုပါရိုက်ခတ်လျက်ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်သက်သန်းခွင့်နှီးပါးဟာဘင်္ဂလားဒေ့ရှ်အိန္ဒိယမလေးရှားထိုင်းအင်ဒိုနီးရှားနိုင်ငံတွေရောက်နေခဲ့ပြီးတချို့ဟာလူကုန်ကူးခံရတယ်လို့မူရစီဘူကကုန်ကူးမှုတွေနဲ့ပါဆက်ဆက်လျက်ရှိတယ်လို့ဆိုပါတယ်တစ်ဆက်တည်းစင်ကာပူနိုင်ငံကနေနှင်ထုတ်ခံရတဲ့အေတပ်ဖွဲ့ကိုပံ့ပိုးသူ6ဦးဟာမြန်မာနိုင်ငံမှာအဖမ်းခံရပြီးဘယ်ရောက်နေမှမသိရတဲ့အကြောင်းရေးသားထားပါတယ်။ဒီအတွက်နိုင်ငံကနှင်ထုတ်သူတွေကိုသူ့နေရင်းတိုင်းပြည်ကိုပြန်ခိုင်းလာမှာအန္တရာယ်ရှိမယ်ဆိုရင်ပြန်မပို့ဖို့အပြည်ပြည်ဆိုင်ရာလုံထုံးလုံနေတဲ့အတိုင်းဆောင်ရွက်ဖို့စင်ကာပူနိုင်ငံကိုလည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးရခိုင်ဒေသကတိုက်ပွဲတွေဖြစ်ပွားလျက်ရှိတဲ့ဒေသတွေကိုအင်တာနက်လိုင်းတွေပိတ်လိုက်ပြီးတပ်မတော်ဟာနှစ်ပတ်အတွင်းရွာ၃ရွာကိုမီးရှို့ခဲ့တယ်လို့ဆိုပါတယ်မြန်မာစစ်တပ်အနေနဲ့အလားတူလုံလင်းလုံဟန်တွေကို1990ခုနှစ်များနဲ့2000ခုနှစ်တွေအတွင်းရှမ်းနယ်ကရင်ပြည်နယ်တွေမှာဆောင်ရွက်ခဲ့တယ်လို့ရခိုင်ဒေသမှာ2016စက္ကွန်အချိန်တွေကလည်းပြုလုပ်ခဲ့တယ်လို့ဆိုပါတယ်ဒါပြင်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်အပါအဝင်တပ်မတော်ခေါင်းဆောင်၄ဦးကိုရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာပြည်ဝင်ခွင့်ပိတ်ပင်တာဟာလုံလုံချင်းမရှိဘူးလို့လည်းပြောပါတယ်။လက်ရှိမှာအေတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်မှာတပ်မတော်ကရောအေကပါဒေသခံတွေကိုပေါ်တာဆွဲတာတွေလုပ်နေတယ်လို့တပ်မတော်ဟာဒေသခံတွေကိုလမ်းပြအဖြစ်လိုက်ဖို့စီယုံတာတွေရှိတယ်လို့ဆိုပါတယ်။တစ်ဆက်တည်းသူ့အနေနဲ့မလေးရှားမှာရခိုင်ချင်းကရင်ရှမ်းနဲ့ကချင်တိုင်းရင်းသားတွေကိုတွေ့ဆုံခဲ့ပြီးသူတို့ကြုံတွေ့ခဲ့ရတာတွေကိုမေးမြန်းခွင့်ရခဲ့တယ်လို့ဆိုပါတယ်။ချင်းပြည်နယ်ကထွက်ပြေးလာသူတူကသူထွက်လာခြင်းဟာအေးအဖွဲ့ကစက်ကြီးတောင်းခံတာခံရတယ်လို့ကျွဲနွားတွေတိမ့်တာခံရလို့ဖြစ်တယ်လို့ပြောပြခဲ့တယ်လို့ဆိုပါတယ်။ရန်ဟင်းလီရဲ့ပနာမအစိုးရခံစားမှာမြန်မာနိုင်ငံတွင်မြေသိမ်းရာသိမ်းကိစ္စများအထူးသဖြင့်ကုမ္ပဏီတွေကိုချထားပြတဲ့မြေတွေနဲ့ပတ်သက်ပြီးလည်းဖော်ပြထားပါတယ်။ဒါပြင်မြေယာအမှုတွေမှာတရားရုံးကလေသမားတွေကိုအမှုကြိမ်းတွေအကြိမ်ကြိမ်ပြင်းနေတာဟာဝန်တော့ဝန်ဘိုးဖြစ်ရတဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။ရန်ရင်လီကလူခွင့်ရေးကောင်စီကိုတင်ပြထားတဲ့သူ့ရဲ့အစဉ်ခံစားကိုစက်တင်ဘာလမှာဖြည့်ဆွတ်ပြီးထပ်မံတင်ပြမှာဖြစ်ပြီးလာမယ့်အောက်တိုဘာလမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတင်ပြမှာဖြစ်ပါတယ်။ပနမအစဉ်ခံစားညီကုန်းမှာမြန်မာနိုင်ငံအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့လူခွင့်ရေးကိုကာကွယ်ဖို့အာဆီယံနိုင်ငံတွေမှာပါတာဝန်ရှိတယ်လို့ခိုင်ခိုင်မာမာတောင်းဆိုထားပါတယ်ခင်ဗျာ။